တော်တာရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့မြမလေသမားတွေဘဝရည်တည်အတွက်စိုက်ပျိုးရေးတစ်ခုတည်းကိုပဲမမိကိုပဲမွေးမြူရင်းနဲ့ပါပေါင်းဆက်လုပ်ဖို့လိုနေတယ်ဒီလိုလုပ်နိုင်မှုအတွက်လိုအပ်တဲ့ဥပဒေပြင်ဆင်မှုတွေကိုအစိုးရအနေနဲ့ဆောင်ရွက်ပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းဆွေးနွေးတင်ပြမှာဖြစ်ပါတယ်မြမတောင်သူလေသမားတွေဟာသူတို့ပိုင်တဲ့လမ်းမြေကိုစိုက်ပျိုးရေးလုပ်ငန်းတစ်ခုအတွက်ပဲအသုံးချနေတာထက်ဒီပြင်လုပ်ငန်းတွေနဲ့ပါတွဲဖက်လုပ်ကိုင်ဖို့လိုပါတယ်ဒါမှသာတောင်သူလေသမားတွေအနေနဲ့ဝင်ငွေအပိုရပြီးဘဝရည်တည်ရေးပိုးအဆင်ပြေနိုင်မှာဖြစ်ပါတယ်ဝင်ငွေပိုရလာတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းအတွက်လည်းငွေအရင်းအနှီးပိုရှိလာမယ်စသဖြင့်ကျွမ်းကျင်သူတွေပညာရှင်တွေကလွန်ခဲ့တဲ့နှစ်အတော်ကြာကြာကလေးကတိုက်တွန်းနေခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့၅နှစ်လောက်အတွင်းမှာမြမစိုက်ပျိုးရေးနယ်ပယ်ကပြီးပြည့်စုံတဲ့အခြေအနေမဟုတ်ပေမဲ့ကောင်းမွန်တဲ့အခိုက်ကာလတွေလည်းရှိခဲ့ပါတယ်ဒါကြောင့်စိုက်ပျိုးရေးတစ်ခုတည်းကိုမမိကိုပဲဒီပြင်လုပ်ငန်းတွေလုပ်ပြီးဝင်ငွေရှာဖို့ဆိုတဲ့ကိစ္စဟာစာရွက်တွေပေါ်ကအကြံပြုချက်အဆင့်ကနေရှေ့တက်မလာခဲ့ပါဘူး။ဒါပေမဲ့လက်ရှိအချိန်မှာတော့မြမစိုက်ပျိုးရေးကဏ္ဍရဲ့အနေအထားဟာဆယ်စုနှစ်တစ်ခုအတွင်းမှာအဆိုးဆုံးဆိုတဲ့အခြေအနေကိုရောက်နေပါတယ်။ပဲမျိုးစုံကဏ္ဍဆိုရင်လည်းလွန်ခဲ့တဲ့2နှစ်လောက်အထိကဘာပေါ်မှာတင်ပို့မှုအများဆုံးနံပါတ်1နံပါတ်3ဆိုတဲ့အဆင့်ကနေလက်ရှိမှာအိန္ဒိယကိုတောင်းပန်တိုးရှို့ပြီးနည်းနည်းချင်းစီတင်ပို့နေရတဲ့ဘဝကိုရောက်နေပါတယ်။စံစဘာကဏ္ဍဆိုရင်လေပြီးခဲ့တဲ့2019-2018ဘဏ္ဍာနှစ်မှာနှစ်ပေါင်း80ကျော်အတွင်းစံချိန်တင်တဲ့အတိပြည်ပကိုဆန်တွေတင်ပို့နိုင်ခဲ့ပါတယ်။ဒါပေမဲ့လက်ရှိအချိန်မှာတော့အားလုံးသိကြတဲ့အတိုင်းပေါ်လက်ဆာနှွေစဘာကိုလက်ငင်းငွေပေးပြီးတော့ဝယ်မဲ့သူတောင်မရှိဘူးဖြစ်နေပါတယ်။လက်ရှိစဘာဈေးကတောင်သူတွေဘလို့မှတွက်ချေမကိုက်တဲ့ဈေးဖြစ်နေတဲ့အပြင်ပြည်ပဈေးကွက်ကလည်းအခြေအနေပြန်ကောင်းလာမယ့်အနေအထားလုံးဝမရှိသေးပါဘူး။ဆိုတော့လာမယ့်မိုးရာသီစဘာစိုက်ချိန်မှာတောင်သူတွေပုံမှန်အောင်စိုက်နိုင်ပြိုးနိုင်ကြပါမလားစိုက်ကြပြိုးကြပါမလားဆိုတာတော့မရေမရာတဲ့အနေအထားဖြစ်နေပါတယ်။လွန်ခဲ့တဲ့3-4နှစ်လောက်ကတော့စဘာစီထိုးကြရင်တောင်သူတွေကိုနှွေစဘာမစိုက်ကြနဲ့စဘာတက်ဝင်ငွေအများကြီးပို့တဲ့ပဲမျိုးစုံကိုအစားထိုးစိုက်ကြဒါမှမဟုတ်ရင်လည်းစဘာတက်ဈေးကွက်အလားအလာပိုကောင်းတဲ့သီးနှံတွေနဲ့တွဲဖက်စိုက်ပြိုးကြစသဖြင့်ပညာရှင်တွေကအမြဲတိုက်တွန်းလေးရှိပါတယ်။တခါတရံအစိုးရစိုက်ပြိုးရေးဌာနကတော့စဘာတမျိုးတည်းမစိုက်ဖို့နှိုးဆော်တယ်လို့တွဲဖက်စိုက်ပျိုးသင့်တဲ့ဝင်ငွေမြင့်သီးနှံအတွဲအဆက်တွေကိုဖော်ပြပြီးအဲ့ဒါတွေကိုအစားထိုးစိုက်ကြဖို့နှိုးဆော်ခဲ့ကြပါတယ်။ဒါပေမဲ့လက်ရှိအခြေအနေမှာတော့စဘာမကောင်းရင်ပဲတွေပြောင်းစိုက်ကြလို့ပြောဖို့ကလည်းပဲစေးကွက်ကပြတ်နေပါတယ်။ပြီးရင်စဘာမဟုတ်တဲ့ဝင်ငွေမြင့်သီးနှံအတွဲအဆက်တွေကိုလည်းတာဝန်ရှိသူတွေအနေနဲ့ပါဇက်ကသာစိုက်ကြပါပြောခဲ့ပြီးလက်တွေမှာပြပဈေးကွက်ရရှိအောင်လမ်းဖောက်ခဲ့တာမရှိပါဘူး။ဒါကြောင့်လက်ရှိအချိန်မှာစဘာမကောင်းရင်ဘယ်သီးနှံကိုပြောင်းလဲစိုက်ပျိုးကြပါလို့အကြံပေးရလောက်အောင်တော့ဈေးကွက်အခြေအနေကောင်းတဲ့သီးနှံဆိုတာမြမဈေးကွက်မှာမရှိတလို့ပါပဲ။ဒါကြောင့်ပြောချင်တာကတောင်သူတွေအနေနဲ့သူတို့ပိုင်တဲ့လမ်းမြေပေါ်မှာစိုက်ပျိုးရေးလုပ်ငန်းအပြင်ဝင်ငွေရမယ့်အခြားလုပ်ငန်းတစ်ခုကိုပါတွဲဖက်လုပ်ကိုင်တဲ့ပုံစံကိုမဖြစ်မနေသွားဖို့လိုနေပါပြီ။စိုက်ပျိုးရေးလုပ်ငန်းနဲ့ဒီပြင်လုပ်ငန်းတစ်ခုကိုမဖြစ်မနေတွဲဖက်လုပ်ကိုင်ရပါတော့မယ်ဒီတော့ကနဦးအနေနဲ့လမ်းမြေပေါ်မှာစိုက်ပျိုးရေးနဲ့တွဲဖက်လုပ်ကိုင်လို့ရမယ့်ဒီပြင်လုပ်ငန်းကဘာတွေဖြစ်နိုင်ရည်ရှိမလဲဆိုတာကိုဆွေးနွေးကြပါတယ်ပညာရှင်တွေကစိုက်ပျိုးရေးလုပ်ငန်းနယ်ပယ်တွေကကျွမ်းကျင်သူတွေကတောင်သူတွေရဲ့အမြင်အရကဖြစ်နိုင်ခြေအရှိဆုံးကတော့မွေးမြူရေးလုပ်ငန်းပါပဲကြက်ဘဲဝက်နွားငါးပစုံမွေးမြူတဲ့လုပ်ငန်းတွေဖြစ်ပါတယ်ကြက်ဘဲဝက်နွားတွေကိုတောင်သူတွေအနေနဲ့လက်ရှိမှာတပိုင်းတနိုင်မွေးထားတာရှိပေမဲ့အခုပြောချင်တာကစီးပွားပြည့်အဆင့်မွေးမြူကြဖို့ဖြစ်ပါတယ်ထိတ်တန်းဆန်ကုန်တဲ့အချို့နဲ့ဒေသအဆင့်အစိုးရဝန်ကြီးတဦးကလည်းမကြခင်ကမီဒီယာတွေနဲ့တွေ့ဆုံရမှာတောင်သူတွေအနေနဲ့မွေးမြူရေးလုပ်ငန်းကိုမဖြစ်မနေလုပ်ကိုင်ဖို့လိုနေပြီလို့ပြောကြခဲ့ပါသေးတယ်ဒီနေရာမှာပြောချင်တာတစ်ခုကတောင်သူတွေနဲ့မင်းမြန်ဆွေးနွေးကြည့်ရမှာနွားမွေးတာတို့ငါးပစုံမွေးတာတို့ကိုသူတို့လှုပ်ချင်ကြပါတယ်လက်ရှိမှာတောင်သူတွေအနေနဲ့နွားကိုစီးပွားဖြင့်မွေးမြူတာမရှိသေးပေမဲ့ရင်းနဲ့ကွင်းဒေသတွေမှာတော့ငားမွေးတာတွေရှိပါတယ်တောင်သူတွေအနေနဲ့သူတို့ပိုင်တဲ့လမ်းမြေမှာတစိ့တစ်ပိုင်းကိုငားကန်ပေါ်ပြီးလုပ်နေကြတာဖြစ်ပါတယ်ဒါပေမဲ့တောင်သူတွေအနေနဲ့စိုက်ပျိုးရေးလုပ်ငန်းနဲ့မွေးမြူရေးလုပ်ငန်းကိုကြဲကြဲပြန့်ပြန့်တွဲဖက်လုပ်ကိုင်နိုင်ဖို့ဆိုရင်ဥပဒေအရခွင့်ပြုမှုလိုအပ်ပါတယ်2012ခုနှစ်မှာအသစ်ပြင်ဆင်ပြဋ္ဌာန်းခဲ့တဲ့လက်ရှိလမ်းမြေဥပဒေအရလမ်းမြေပေါ်မှာတတ်မှတ်သီးနှံပြတဲ့စဘာကိုမစိုက်ချင်ရင်သီးနှံပြောင်းလဲစိုက်ပျိုးခွင့်ရှောက်လို့ရပါတယ်ဒါပေမဲ့လမ်းပြေပေါ်မှာတစ်ပြင်လုပ်ငန်းလုပ်လို့မရပါဘူးတရဝင်းအနေနဲ့စိုက်ပျိုးရေးလုပ်ငန်းတစ်ခုတည်းပဲလုပ်ပိုင်ခွင့်ရှိပါတယ်ဒီနေရာမှာပြောချင်တဲ့အချက်ကသက်ဆိုင်ရာအစိုးရဌာနအနေနဲ့အကြီးအကျယ်ဒုက္ခရောက်နေတဲ့စိုက်ပျိုးရေးလုပ်ငန်းနယ်ပယ်ကိုလက်တွေ့အားဖြင့် ထိထိရောက်ရောက်ပံ့ပိုးကူညီနိုင်တာလည်းမရှိပါဘူးဒီလိုပြောတာကအစိုးရကိုပုတ်ခတ်လိုတာမဟုတ်ပါဘူးပဂတိအနေအထားကိုအရှိကိုအရှိတိုင်းပြောရတာဖြစ်ပါတယ်ဤကုန်းချုပ်ပြောချင်တာကတော့တောင်သူတွေအနေနဲ့စိုက်ပျိုးရေးတစ်ခုတည်းနဲ့ဘလို့မှမယက်တည်နိုင်ကြတော့ပါဘူးဒါကြောင့်စိုက်ပျိုးရေးနဲ့မွေးမြူရေးကိုတွဲဖက်လုပ်ကန်နိုင်ဖို့အတွက်ဥပဒေအရကန့်သက်ထားတာတွေကိုအမြန်ဆုံးဖြေလျှော့ပေးပါလို့အထူးပဲတိုက်တွန်းလိုက်ရပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ